ဥရောပဒလမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှုန်းကျောက်ဆရာကောင်းလောက်အောင်တိုးလာနေတာကိုနောက်တစ်ချီစတွေ့နေရပြီဖြစ်တဲ့အတွက်ဥရောပအစိုးရတွေအနေနဲ့ဒါကိုပေါ့ပေါ့မထားပဲရည်ပေးချက်အနေနဲ့အရေးယူဆောင်ရွက်ကြဖို့ဒလွေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျက်တဲ့ပရင်းနေမှာတတိပေးလိုက်ပါတယ်။ကိုပီဟေဂင်မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဒလွေးရှိုဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလူ့ချ်ကပြောကြားရမှာဒီယောဂါကူးစက်မှုနှုန်းဟာအသက်25နှစ်နဲ့49နှစ်ကြားအရွယ်တွေမှာပုံမြန်ချောင်းနဲ့တက်ကြီးရွယ်အိုတွေမှာလည်းကူးစက်မှုအများတိုးလာနေတာကို WHO ကတွေ့ရတယ်လို့ပြောခဲ့တာပါ။အခုလိုကူးစက်မှုထိုးတက်လာတာဟာဒီယောဂါရှိမရှိစစ်ဆေးမှုတွေကြဲကြဲပြန့်ပြန့်ပိုးပြီးလှုပ်လာနိုင်တာကြောင့်ဖြစ်ပေမဲ့ဒါဟာဒေသတစ်လွှာကူးစက်မှုကကြောက်စရာကောင်းလောက်အောင်များပြားနေတာကိုပြသနေတယ်လို့လည်းပြောပါတယ်။ဥရောပဒေသရင်းနိုင်ငံတွေအနေနဲ့ quarantine လို့တိချခွဲနေခိုင်းတဲ့ကာလကိုရင်းနေနေပဲသတ်မှတ်တာတွေမလုပ်ဖို့နဲ့ယောဂါပိုးမပြန့်နှံ့အောင်ချထားတဲ့ကန့်ကန့်မှုတွေချရမှာတသမတ်တည်းလှုပ်ဆောင်ဖို့လဲကလုတ်ကဥရောပနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ဒီဇင်ဘာနေ့မှာကမ္ဘာတစ်လွှာ COVID-19 ကူးစက်ခံရသူကသန်း30နီးပါးရှိပြီးသေဆုံးရသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American ကကူးစက်ခံရသူ6သန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးအိန္ဒိယကကူးစက်သူ5သန်းကျော်နဲ့ဒုတိယဘရာဇီးလ်ကကူးစက်သူ4သန်းခွဲနီးပါးနဲ့တတိယအများဆုံးဖြစ်နေတာပါ။